စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့အပြစ်ရထားတဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေကိုစစ်ကောင်စီကထောက်ပံ့မှုတချို့ပေးပြီးနေရပြန်ပို့နေတာပါလက်ရှိမှာတော့နေရပြန်ကြတဲ့စစ်ဘေးဒုက္ခသည်တွေ9000ကျော်အထိရှိနေတယ်လို့ပြန်စရာနေရမရှိတော့တဲ့ဒုက္ခသည်တွေလည်းရှိနေပါတယ်လုံခြုံရေးနဲ့ဘဝရည်တည်ရေးအာမခံချက်မပေးနိုင်ပဲဒုက္ခသည်တွေကိုနေရပြန်ပို့တာဟာပြည်သူတွေကိုပို့ပြီးတော့ဒုက္ခရောက်အောင်လုပ်တဲ့လုပ်တာဖြစ်တယ်လို့လည်းရခိုင်လက်နက်ကိုင်အေးအဖွဲ့ပြောခွင့်ရကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်းပြောပြပေးပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြောက်ဦးမင်းပြားနယ်ပုံနှကျွန်းစတဲ့မြို့နယ်တွေမှာရှိတဲ့စစ်ပေးဆောင်ဒုက္ခသည်စခန်းတချို့ကစစ်ဆောင်တွေကိုစစ်ကောင်စီကနေရပြန်ပို့ပြီးစခန်းတွေကိုပိတ်သိမ်းနေတာဖြစ်ပါတယ်ပုံနှကျွန်းမြို့နယ်အတွင်းကစက်မှုဇုံစစ်ဘေးဒုက္ခသည်စခန်းမှာရှိတဲ့ဒုက္ခသည်2000ကျော်ဟာလဲမလပထမပတ်ကလေးကစစ်ကောင်စီအစီအစဉ်နဲ့နေရပြန်သွားကြပေမဲ့သွားစရာနေရာမရှိတဲ့သူတွေလည်းရှိနေပါတယ်။ပလဝမြို့နယ်နမတာကျေးရွာကနေထွက်ပြေးလာပြီးအဲ့ဒီဆက်မှုဆောင်စစ်ဘေးဒုက္ခသည်စခန်းမှာနေထိုင်တဲ့ဦးကျော်တန်းတို့မိသားစုကတော့ဒုက္ခသည်စခန်းမှာလည်းနေလို့မရတော့သလိုပြန်စရာနေရာလည်းမရှိဘူးလို့ပြောပါတယ်
။ကျွန်တော်တို့ကတော့ဟိုဘယ်လိုပြောမလဲဆိုလို့ရှိရင်ဒီကျွန်တော်တို့ဆက်မှုဆောင်ကိုခေတ်ရမှာနေတာကတော့ဒီအနည်းနရွာတာစီကျောက်ဆက်နေတာဆိုတော့အဲ့ဒီရွာတော့ဒီကတော့ပြန်ရှင်တဲ့ပြန်ရှင်နေပြီးတော့ပြန်မယ်ဆိုပြီးတော့ပြန်ရင်ပြည့်တယ်ပြည့်တယ်ကျွန်တော်တို့ကတော့မပြန်ရှင်ပေမဲ့လည်းအဲ့ဒီကျွန်တော်တို့နံပါတ်ဘလောက်ဝမျိုးနဲ့နံပါတ်မှာကျွန်တော်တို့ပြန်လို့မရမှန်းသိတယ်ဒီပေမဲ့လည်းကျွန်တော်တို့စိတ်တွေဆောင်မှုကစေတခန့်မှာကျွန်တော်တို့ဆလာဘီနေရှင်နေဆိုပေမဲ့ကျွန်တော်တယောက်တည်းတတိုင်းတည်းနေလို့မတန်းတော်ဘူးလို့ကျွန်တော်တို့ပြန်လို့ပြန်မယ်ဆိုရင်မှချေလိုက်ကြခင်ဗျာ
ပလဝမြို့နယ်ကနံပါတာကျေးရွာမှာပြီးခဲ့တဲ့2019ခုနှစ်ကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲအကြီးအကျယ်ဖြစ်ပွားပြီးရွာလုံးကျွတ်ထွက်ပြေးလာရသလိုနေအိမ်တွေလည်းမိရှုခံရတာပါလက်ရှိမှာလည်းအဲ့ဒီကျေးရွာမှာစစ်ကောင်စီကတပ်ဆွဲထားသလိုဒေသခံကျေးရွာသားတွေလည်းတယောက်မှမရှိသေးတာလည်းဖြစ်ပါတယ
်ဟောနောက်ထပ်ကျေးရွာနံပါတာကျေးရွာမှာတော့ဒေသခံတွေမရှိဘူးခင်ဗျအခုလုံးထွက်ပြေးနေရတယ်အဲ့ဒီအနတောင်းစေကောကအခုလို့ထွက်ပြေးတာအခုလည်းမရောက်သေးဘူးများအေးတော့ပထမကျွန်တော်တို့ကျေးလာတဲ့နေ့ကတော့အိမ်မိတိုက်တယ်ခင်ဗျာမိတိုက်လို့ဘယ်ဘသူ့ရင်ဘသူ့ရင်ပါတော့တယ်လဲဆိုတာတော့ကျွန်တော်တို့အတိအကျမသိဘူးပြန်ချမ်းမိမတိုက်ပြေးတော့ပြန်ရှိတဲ့အိမ်ဟာလည်းကျွန်တော်တို့ချင်းမိန်မထားဘူးခင်ဗျာပါလို့လဲဆိုတော့လူပြပြန်မှုမရှိရှားတယ်ပါတယ်စားပြီးတော့ခလုံးပြောနေပြီးထိုင်နေကျွန်တော်တို့
လက်ရှိမှာတော့ဥကျော်တန်းတို့မိသားစုဟာအတိမိတ်ဆွေတယောက်အိမ်မှာခဏတက်ခိုနေရပြီးရှစ်လျှောက်ဘယ်ကိုသွားရမလဲမသိဖြစ်နေတယ်လို့ဥကျော်တန်းကပြောပါတယ
်ကျွန်တော်တို့ကြာတော့ကိုယ့်ရောက်ကိုပြန်လို့မရဘူးကျွန်တော်တို့ရောက်မှာစိတ်တက်ပါလေစိုးမိုးထားတယ်မန်ရှင်လည်းမုန်းလည်းမရှိသေးဘူးဆိုတော့ရွာသားတွေလည်းအကုန်လုံးမပြန်သေးဘူးကျွန်တော်တို့ရွာသားတွေကတော့ဟိုစိတ်တေကစီကျောက်တော်ကစီဟောင်းညောင်ရှောင်းလင်းမျိုးရှောင်းအကုန်လုံးပြန်ပြီးတော့ရှိတယ်ဒါတွေတယောက်တခြားစီဖြစ်နေတယ်ကျွန်တော်တို့အဲဒါဆိုတော့ကျွန်တော်ဟာကိုယ်နေရတာနဲ့ကိုပြန်လို့မရဘူးဆိုတော့ကျွန်တော်တို့နေရဒါအခုလုံးလုံးစစ်စစ်အတိမတ်စစ်တရားအိမ်မှာတည်ခိုနေတယ်တည်ခိုနေရတယ်ဒါကြောင့်ကျွန်တော်တို့ဘယ်သွားရမှန်းဘယ်သွားရမှန်းမသိဘူးကျွန်တော်တို့နေပြီးနေမှာနေရမှန်းမသိဘူးကျွန်တော်တို့ကကိုယ်လုံးဒုက္ခရောက်နေတယ်ကျွန်တော်တို့နေပြီးတော့ရိုးရိုးမရဖြစ်နေတယ်
အခုလိုအခက်အခဲဖြစ်နေတာဥကျော်တန်းတို့မိသားစုတခုတည်းမဟုတ်ပဲတခြားသောစစ်ဘေးဒုက္ခသည်တော်တော်များများလည်းသူတို့လိုပြန်စရာနေရာမရှိတဲ့အခက်အခဲတွေအပြင်နေရမှာလုတ်ကင်စားတောက်စရာမရှိဖြစ်နေကြပါတယ်လက်ရှိရခိုင်ပြည်နယ်မှာအပြစ်ခတ်ရထားတဲ့ဆိုပေမဲ့လုံခြုံတဲ့အခြေအနေတရားမဟုတ်သေးတဲ့အပြင်လုံခြုံရေးအမားကန်ချက်မပေးဘဲစစ်ကောင်စီအနေနဲ့စစ်ဘေးဒုက္ခသည်တွေကိုနေရပြန်ပို့နေတာဟာပြည်သူတွေကိုဒုက္ခပိုရောက်စေတယ်လို့အခုနှစ်ဖေဖော်ဝါရီလကုန်ပိုင်းမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအေးအေးအဖွဲ့ပြောခွင့်ရခိုင်သူခကပြောထားပါတယ်
။ဟုတ်ကဲ့မကရာခန်ကလေးတို့ဒီ SSC ဖက်ကပြည်စည်းစကေတပွေထောက်ပံ့ပြီးပြီကရခိုင်ဆိုင်ဆောင်ဒုက္ခသည်တွေကိုနေရပြန်ဖို့အတွက်လာတော့ဖီအော်ပီဆိုဒီဟင်ခတ်ပါတယ်။ဟိုဆဲဘရီကလေးတို့ဖီအော်ပီနေဆိုဒီကိုတွေ့ရပါတယ်။ဆိုကဲလုံခုံရင်းနဲ့ဒီလိုအပ်တဲ့စာဝါနေရီအခက်အခဲတွေကိုအဘေဝအကူကြီးလှုပ်ဆောင်ပေးမှုမဟင်းပေးနဲ့သူကစိတ်ဆောင်ပြေသူတွေကိုအခုပိုင်နေရပြန်ဖို့ဖျော်ပြနေဆိုကတော့ခါပိုပရိကဒုက္ခရောက်အောင်လုံးနေဆိုတဲ့တူတွေလို့တာကျွန်တော်ကမှန်ပါတယ
်ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုစစ်ကောင်စီအနေနဲ့ပြီးခဲ့တဲ့2022ခုနှစ်ကတည်းကထောက်ပံ့မှုတွေကိုရပ်ဆိုင်းထားပြီးနေရပြန်မဲ့စစ်ဘေးဒုက္ခသည်တွေကိုစည်းရင်းကောက်ယူပြီးတော့ပြန်မဲ့သူတွေကိုငွေကျပ်6သိန်းနဲ့အသုံးဆောင်ပစ္စည်းတချို့ထောက်ပံ့ပေးပေမဲ့ Nia Pian Taja, a Sibi Doka there in a Yishi to Sawa Niene, Lung Jong Yi, Soye Nijaya Ze Pipa.